တင်ရှားတဲ့ဝေဂါလူမျိုးစုခေါင်းဆောင်တူဦးကိုအီတလီနိုင်ငံမှာပြီးခဲ့တဲ့သတင်းဘက်ကခဏတာထိန်းသိမ်းခဲ့တဲ့ဖြစ်ရပ်ကြောင့်လူ့အခွင့်အရေးဖွဲ့ပြီးကြောင်းအထူးသတိထားစရာဖြစ်လာပါတယ်။ဒီဖြစ်ရပ်အပေါ်ဥရောပမှာတရုတ်ရဲ့နိုင်ငံရေးဩဇာလွှမ်းမိုးမှုကြီးထွားလာတဲ့အချိန်ဒီဖြစ်လူ့အခွင့်အရေးဖွဲ့တွေကမြင်ကြတာပါ။ဒီဖန်ဆီးမှုမှာ BBC ဆိုင်ရာရတပ်ဖွဲ့ Interpol ရဲ့ပအဝင်ပတ်သက်မှုကြောင့်ဒီဆိုးရွားမှုကိုပိုပြီးကြီးထွားစေပါတယ်။လက်ရှိ Interpol အဖွဲ့မှာပြီးခဲ့တဲ့နှစ်လောမှာလာကစပြီးကြီးခဲ့ဖြစ်နေသူဟာတရုတ်နိုင်ငံအများပြည်သူလူမျိုးရေးဆိုင်ရာဒုတိယဝန်ကြီးမန်ခေါင်ဝေဖြစ်ပါတယ်။ဂျာလီနိုင်ငံမြို့နှင်းမြို့အခြေဆိုင်ကမ္ဘာဝေဂါကွန်ဂရက် WUC ရဲ့အတွင်းမှုချုပ်ဒိုကွန်အီဇာကိုပြီးခဲ့တဲ့သတင်းပတ်ဗိုလ်တူးနေမှာရောမမြို့ရဲတပ်ဖွဲ့ကတားဆီးပြီးတော့ထိန်းသိမ်းလိုက်တာပါဒီနိုင်ငံနောက်ပိုင်းရှင်ကျန်းပြည်နယ်မှာဝေဂါလူလူရင်ဆိုင်နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအီတလီအထက်လူတော်မှပြောဆိုဖို့သူပြင်ဆင်နေချိန်မှာပဲအခုလိုထိန်းသိမ်းခံရတာဖြစ်ပါတယ်ဂျာမန်နိုင်ငံသားဖြစ်တဲ့အီဇာကိုရောမမြို့ရဲတပ်ဖွဲ့ကရက်စကန်ခေါ်သွားပြီးဓာတ်ပုံရိုက်လက်ပွေယူပြီးတော့၃နာရီကျော်ကြာထိန်းသိမ်းပြီးတဲ့နောက်မှာမှပြန်လွတ်ပေးခဲ့တာပါဘယ်သူဘဝဆိုတာစစ်ဆေးဖို့ထင်းထိန်တာလို့ဆိုပေမဲ့သူ့နာမည်ဟာ Interpol အဖွဲ့ရဲ့အနီရောင်တတိပိတ်ချက်စင်းထဲမှာပါနေတာကြောင့်အခုလိုထင်းထိန်တာလို့လည်းအီလီယဲကပြောတဲ့အကြောင်းအီဆာကပြောပါတယ်